ိုင်းနိုင်ငံမှာလက်ကျွန်းလူတက်မှုနဲ့တည်ထောင်ကြခံနေရတဲ့မြန်မာလူငယ်နှုတ်လူမြောက်ရေးထိုင်းနိုင်ငံဆိုင်ရာမြန်မာတပ်မကြီးနဲ့ထိုင်းရှင်နေများကောင်စီတို့တိုင်ပင်ပြီးတော့အတနာခံစားတင်မှုဆွေးနွေးနေပြီးဖြစ်ပါတယ်မြန်မာအလို့သမားနှုတ်ရှိတဲ့အချင်းအောင်တဲ့အထိထိုင်းနိုင်ငံဆိုင်ရာမြန်မာတပ်မကြီးကိုယ်တိုင်တွားရောက်တွေ့ဆုံအားပေးစကားပြောခဲ့တာပါသူတို့လူမြောက်ရေးထိုင်းနိုင်ငံဆိုင်ရာမြန်မာတပ်ရုံးဘက်ကဗားရီများဆောင်ရွက်နေပါတယ်လေထိုင်းခြေဆိုင် VOA သတင်းတော့မဲရင်းမာကသတင်းပေးပို့ထားပါတယ်
ထိုင်းနိုင်ငံဗန်ကောက်မြို့မြန်မာတန်ယုံကတန်မတ်ကြီးဦးမျိုးမြင့်တန်ဦးဆောင်ပြီးမြန်မာချစ်တောင်းလူငယ်နှစ်ဦးကိုထိမ့်သိမ်းထားတဲ့အချင်းထောင်ကိုတွားရောက်ခဲ့ပြီးတဲ့နောက်ထိုင်းရှင်နေများကောင်စီနဲ့ပါသူတို့ရဲ့လွတ်မြောက်ရေးအတွက်အတနာခံစားပြင်ဖို့ကိစ္စတွေကိုဆွေးနွေးပွဲလုပ်ခဲ့ကြောင်းမြန်မာတန်ယုံကိုကိုစားပြုပြီးဥပဒေကြောင်းအရဆောင်ရွက်ပေးနေသူရှင်းနေဦးအောင်မျိုးတန်းကပြောပါတယ်
ဒါကတော့အကြောင်းမျိုးချက်ကိုမင်းနဲ့တိုင်းမှာတော့ကလေးတွေတွားပြည်တယ်ပြီးရပြီးတော့အဲဆရာတောက်ဆရာဆရာရဲ့ဆရာလည်းနေပြည်တယ်အပိစကားပြောခဲ့တယ်
ဟုတ်ကဲ့။
အခုညနေပိုင်းကျတော့ရှင်းနေမှာကောင်းစီတယ်၊နှစ်နာရီခွဲမှစပြီတယ်
။ပြီး
တော့သူတို့ရှင်းနေမှာကောင်းစီရတယ်၊သူတို့ခွဲရလူ20ကျော်ရှိတယ်။ဒီနေ့ပေါ့ဒီနေ့မှာသူတို့ရှင်းမှာအစည်းအဝေးအဲ့ဒီ20ကျော်ထိုင်တယ်။ထိုင်ပြီးလို့ရှိရင်အဲ့ဒီရှင်းလုပ်ငန်းရှင်တွေကိုအငယ်တို့တိုင်းအဲမာမကြီးတိုင်ယုံကိုစာဖို့ပေးပါမယ်လို့ပြောပါတယ်ရှင်းလုပ်ငန်းရှင်တွေ
။လက်ရှိလူတက်မှုနဲ့ပတ်သက်လို့တေတံကနေလွတ်မြောက်နိုင်ဖို့ကသာအရေးကြီးကြောင်းနောက်ပိုင်းမှာဘယင်းရဲ့လူငယ်ချမ်းသာခွင့်နှစ်တိုင်းပြင်ရင်တော့ရှော့ရက်တွေရလာပြီးလွတ်သွားမှာဖြစ်တယ်လို့လည်းရှင်းနေကြည့်ဦးအောင်မျိုးတန်းကပြောပါတယ
်။ဒီနားလွတ်သွားရင်တတိယနဲ့ပြီးတော့မှာပေါ့ကွာ။တခြားကလွတ်သွားမှာကွာ။နောက်တစ်ခါကျလို့ရှိရင်ဒီနေ့ဆိုရင်အခုနားနေမလား။နောက်တော့ဒီကြီးတမားနေနဲ့ရှော့ရက်တွေပဲရရရအစဉ်ဒါလည်းတော့တော့ဖြစ်တော့မှာပါ။ပြော
တော့လ
ည်းအဓိကအတိတန်းနေကြောင်းတော့ဘူးကြီးတာ
။မြန်မာရှစ်ချောင်းလို့တမားခံမှန်းကြီး4000လောက်လွတ်လွတ်ကင်နေတဲ့ကော့တာအပန်းထီကျွန်းဖြစ်တဲ့လေကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာဒီတိမ်လူငယ်နဲ့ဦးတက်ပြတ်ခံရတာပါဒီအမှုမှာမြန်မာဖြစ်တော့လူငယ်နှစ်ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူတက်မှုမရင်းမှုပစ္စည်းလူယူမှုအပါအဝင်အမှုခွနမှုနဲ့တရားစွဲခဲ့ပါတယ်ထိုင်းနိုင်ငံကော့စမွေချင်းထောင်မှာဖမ်းဆီးခံထားရတဲ့သူတို့နှစ်ယောက်ကို2015ခုနှစ်ကုန်ပိုင်းမှာတော့ထိုင်းနိုင်ငံကော့စမွေတရားရုံးကနေအမြင့်ဆုံးဖြစ်တယ်ဖြစ်တည်ရန်ပေးခဲ့ပြီးဗန်ခွန်အချင်းထောင်မှာဆက်လက်ထိန်းသိမ်းထားခဲ့ပါတယ်ရှင်